မဲတန်ပြာစုကစာတင်ညနေမှာဖြစ်ခတ်မှုတွေကြောင့်ထိခိုက်နစ်နာခဲ့ရသူကျောင်းသားတွေမိဘတွေနဲ့အပြန်အလှန်သဘောထားပြန်ခဲ့ကြတဲ့ဆစ်လို့ရှာစရာတွေ့ဆုံမှုတွင်စာတင်ငန်းတွေကပညာရေးဝန်ထမ်းတွေကိုလက်နက်တပ်ဆင်ပေးမဲ့စစ်ကူကိုတမတ်တော်နဲ့ထွန်းကထောက်ခံလိုက်ပါတယ်စီမူရောင်းတွေကိုစာတင်ကြောင်းတွေမှာဖြန့်ချက်ချထားပြီးပြဿနာကိုဖြစ်ရှင်းကောင်းဖြစ်ရှင်းနိုင်မှာဖြစ်ကြောင်းလည်းသမနာကပြောဆိုခဲ့တာပါစီစဉ်ကိုအသေးစိတ်လေးလာဆန်းစစ်နေကြောင်းနဲ့ဒီစိတ်ကူးကိုသဘောကျရလားဆိုပြီးတော့လည်းသမနာကတွေ့ဆုံမှုတွေကိုမင်းမြန်းရမှာတော့အနေချင်းကလာလက်ထောင်ပြီးထောက်ခံမှုပြသခဲ့ကြပါတယ်ဆန့်ကျင်တဲ့သဘောထားနဲ့ပတ်သက်လို့မင်းမြန်းရမှာတော့စာတင်ကြောင်းတွေကဖြစ်ခတ်မှုရဲ့အကျိုးဆက်တွေကိုတိုက်ရိုက်ခန်းစားခဲ့ကြရတဲ့ကျောင်းသားတွေမိသားစုဝင်နဲ့ဆရာကြီးအများစုပါဝင်တဲ့တမန်ရဲ့တွေ့ဆုံမှုလူပေါင်း40လောက်နဲ့အများစုကလက်ထောင်ပြီးသဘောမကျတဲ့အကြောင်းပြသခဲ့ကြရပါဆိုရာပြည်နယ်ပါကလန်မြို့က Majority Stoneman Douglas တထန်းကြောင့်မှပြီးခဲ့တဲ့သတင်းပတ်ထဲအသက်19နှစ်အရွယ်ကျောင်းသားအောင်တယောက်ရဲ့ပြစ်ခတ်မှုကနေလွတ်မြောက်လာသူတွေပါဝင်ဆွေးနွေးခဲ့တဲ့ American Youth and CNN ရဲ့မနေ့နောက်မှဆွေးနွေးကြမှာတော့ကျောင်းဆရာတွေကိုလက်နက်တပ်ဆင်ပေးမဲ့အစီအစဉ်ကိုမထောက်ခံနိုင်ကြောင်းတမန်ရဲ့ Republican Party ကထက်လွတ်တော်မှ Marco Rubio ကပြည်သက်တွေကိုပြောဆိုသွားပါတယ်။ Dump Stocks လို့ခေါ်တဲ့စက်တက်ကျင့်နေအောင်တနက်မှာတက်စင်နေတဲ့ကိရာကိုတားမြစ်ဖို့ရက်စတနက်ဝယ်ယူခွင့်ပြုခဲ့အသက်ရွယ်ကိုတိုးမြှင့်မှုအစီအစဉ်တွေကိုထောက်ခံပေးမယ်လဲလက်နက်ကင်ဆောင်ခွင့်ကိုပုံမတွေးချက်ရုံနဲ့ပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ကြောင်းလဲကျောင်းသားတွေမိဘတွေနဲ့ဆရာတွေကမေးခွန်းထုတ်ရမှာထက်လွတ်တော်မှ Rubio ကတုံ့ပြန်ပြောဆိုသွားပါတယ်။